American Tamra မြန်မာနိုင်ငံကိုမတွားခင်စနေနေ့က Noble Women's Initiative လို့ခေါ်တဲ့အမျိုးသမီးငြိမ်းချမ်းရေး Noble ဆုရှင်များအဖွဲ့ကမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကအကြမ်းဖက်မှုတွေဆုံးသက်အောင်လှုပ်ဆောင်ဖို့ American Tamra နဲ့မြန်မာ Tamra ကိုစာရေးသားတောင်းဆိုလိုက်ကြပါတယ်။စနေနေ့မှာပဲမြန်မာအစိုးရသတင်းနဲ့ပြန်ကြားရေးအဖွဲ့ကလူခွင့်ရေးနဲ့အမျိုးသားပြန်လည်သွေးစည်းရေးအတွက်လှုပ်ဆောင်နေရတဲ့နဲ့ပတ်သက်ပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထင်းမှာရခိုင်နဲ့ကချင်ပြည်နယ်အေးချမ်းအောင်ရေးယူဆောင်ရွက်နေတယ်လို့ဖော်ပြပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။အမျိုးသမီးငြိမ်းချမ်းရေး Noble ဆုရှင်များအဖွဲ့အနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကကြီးမားတဲ့နိုင်ငံတကာဝန်ထဲခြေခွဲပွဲဖြစ်ရဖြစ်နေဖော်ပြခဲ့တဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေနဲ့ကချင်ဒေသကပြည်ရင်းစစ်ဖြစ်နေတာတွေလုံးဝရပ်ဆိုင်းသွားအောင်မြန်မာနိုင်ငံကိုအမေရိကန်သမ္မတကိုရိုင်းတွားရောက်ချိန်မှာဆွေးနွေးကြဖို့အတွက်သမရအိုဘားမားကိုရောမြန်မာသမရဦးသိန်းစိန်ကိုပါတိုက်တွန်းစာပေးပို့ခဲ့တယ်လို့အမျိုးသမီးငြိမ်းချမ်းရေး Noble ဆုရှင်များအဖွဲ့က1998ခုငြိမ်းချမ်းရေး Noble ဆုရှင်ဂျူဒီဝီလျံက VOA ကိုပြောပါတယ
် We at the Noble Women's Initiative are extremely concerned about the ongoing violence in the east and the west.
ဒီမှာတော့အမျိုးသမီး Noble ဆုရှင်များအဖွဲ့ကမြန်မာနိုင်ငံရဲ့အရှိချမ်းနဲ့အနောက်ချမ်းဒေသတွေမှာအခုထိအကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတာတွေအတွက်အထူးစိုးရိမ်မိပါတယ်လူခွင့်ရေးနဲ့ပတ်သက်ပြီးကျမတို့အဖွဲ့ကရှေ့တန်းတင်ပြောလို့ရှိတဲ့အတိုင်းပဲဒါဟာမြန်မာနိုင်ငံမှာလဲလူနည်းစုတိုင်းရင်းသားတွေရဲ့အခွင့်အရေးကိစ္စဖြစ်နေပါတယ်ဒါကြောင့်သမ္မတဥပမာကိုယ်တိုင်မြန်မာနိုင်ငံသွားဖို့ဖြစ်လာတဲ့အချိန်မျိုးမှာအခွင့်အောင်းယူပြီးတော့အများလစ်လူရှုထားတယ်လို့ထင်တဲ့ကိစ္စကိုအရေးယူဆောင်ရွက်ဖို့တိုက်တွန်းတာပါ
ကချင်ပြည်နယ်မှာရောရခိုင်ပြည်နယ်ထဲမှာပါဒေသခံတွေကိုကာကွယ်ပေးဖို့နဲ့ဒုက္ခရောက်နေသူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပြည့်အဝပေးအပ်ဖို့တောင်းဆိုခဲ့တဲ့အပြင်ဒီဒေသတွေကအကြမ်းဖက်မှုတွေနဲ့ပြည်ရင်းစစ်တွေအဆုံးသတ်စေဖို့သက်ဆိုင်ရာနိုင်ငံရေးအဖွဲ့အစည်းတွေဒေသခံတိုင်းရင်းသားတွေအပြင်ဘာသာရေးအဖွဲ့အစည်းတွေပါဝင်ပြီးဥဆောင်တဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ကိုလှုပ်ဆောင်ဖို့ပါတိုက်တွန်းလိုက်တာပါဒါအပြင်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နိုင်ငံတကာနဲ့အဖွဲ့အစည်းပေါင်းစုံကပါပါဝင်ပြီးဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ
် I believe that it is important for everyone to bring up this question. It is to our mind very upsetting.
ဒီကိစ္စအတွက်လူတိုင်းကမိကုန်ထုတ်ကြဖို့တင့်တယ်လို့ကျွန်မထင်ပါတယ်။အခုမြန်မာနိုင်ငံအတွက်အရေးယူတန်ခတ်မှုတွေဖေရှားပေးလာတယ်လို့နိုင်ငံနဲ့ဝင်ပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်လာကြတာတွေ့ရပေမဲ့အခုတည်းထိအရှိချမ်းမှာပြည်ရင်းစစ်တွေဆက်ဖြစ်နေအနောက်ချမ်းမှာတော့စိုးစိုးဝါးဝါအကြမ်းဖက်မှုတွေတွေ့နေရပါတယ်ဒီကိစ္စကို Noble Women Initiative အဖွဲ့ကမကြိုက်ပါဘူးဒါကြောင့်ကျမတို့ရဲ့ပြောဆိုချက်တွေကိုသမ္မတဥပမာနဲ့မြန်မာသမ္မတတို့တွေ့ဆုံကြချိန်မှာတည်တည်ချာချာဆွေးနွေးပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးရအောင်လုပ်ဖို့ပါ
မြန်မာအစိုးရသတင်းနဲ့ပြန်ကြားရေးအဖွဲ့ကစနေနေ့မှာပဲကြေညာချက်အမှတ်2မြန်ဆောင်2012ကိုထုတ်ပြန်ပြီးနိုင်ငံတကာစံနှုန်းနဲ့ကန့်ညီတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်ဖို့ဆက်လက်ပြီးကြိုးပမ်းနေကြောင်းနဲ့ကချင်ပြည်နယ်နဲ့တခြားဒေသတွေမှာအကြမ်းဖက်မှုတွေရောပါလာအောင်ရေရှည်တည်တံ့မဲ့နိုင်ငံရေးအဖြေရှာမှုတွေနဲ့ဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အရေးအတွက်ကုလသမဂ္ဂတွင်းရေးမှူးချုပ်ကိုသမရဦးသိန်းစိန်ဒီလာဆန်းမှကတိပေးခဲ့တယ်လို့ပဲအကြမ်းဖက်တိုက်ခိုက်မှုမဖြစ်ပွားအောင်ကာကွယ်ဖို့တိတိကျကျဆုံးဖြတ်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါအပြင်အိုးရင်ရွှေ့ပြောင်းရသူတွေကိုပြန်လည်နေရာချထားပေးဖို့ကနေနိုင်ငံသားဖြစ်လက်ခံရေးကိစ္စအဆုံးနိုင်ငံရေးအဖြေရှာမှုတွေလုပ်နေသလိုလူသားချင်းစာနာမှုလိုအပ်ချက်တွေဖြည့်ဆည်းပေးဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲပြီးဆောင်ရွက်နေကြောင်းဖော်ပြထားတာပါ Miss Jody William ကတော့ဒါတွေကိုလက်တွေ့လှုပ်ဆောင်ပြဖို့အတွက်ထောက်ခံအားပေးနေမယ်လို့ဆိုပါတယ
် What the most important thing isHow they follow through on what they are saying in their press release.
အရေးကြီးဆုံးအချက်ကဒီသတင်းထုတ်ပြန်ချက်ထဲမှာထုတ်ပြန်ထားတဲ့အတိုင်းသူတို့ဘယ်လိုလိုက်နာလှုပ်ဆောင်ကြတယ်ဆိုတာပါ။စပြီးတော့ပြောင်းဖို့လှုပ်ကလေးကဒါမျိုးတွေပြောခဲ့တာတွေတွေ့ရပါတယ်။ဒါကြောင့်ပြောတဲ့အတိုင်းလှုပ်ဖို့ကျမတို့ကပို့ပြီးတော့လိုလားပါတယ်။စကလုံးလှလှလေးတွေတုံးပြီးပြောတာကလွဲပါတယ်။ပြောတဲ့အတိုင်းဘလောက်လိုက်လှုပ်တယ်ဆိုတာကပို့ပြီးအရေးကြီးတာပါ။ဒါကြောင့်သမ္မတဥပမာအနေနဲ့ဒါကိုအတိအမှတ်ပြုလက်ခံမယ်လို့ကျမတို့ကမျှော်လင့်ထားတယ်လို့မြမသမ္မတအနေနဲ့လည်းပြောတဲ့အတိုင်းလက်တွေလှုပ်ပြဖို့ကျမတို့ကထောက်ခံအားပေးနေမှာပါ
American သမ္မတ Barack Obama ဟာသမ္မတဦးသိန်းစိန်နဲ့ရောမြမဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ပါတနင်္လာနေ့မှာရန်ကုန်မြို့မှာတွေ့ဆုံမှာဖြစ်ပါတယ်